2022ခုနှစ်အတွင်းမြန်မာနိုင်ငံမှာပဋိပက္ခတိုးလာပြီးစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုလို့သတ်မှတ်နိုင်တဲ့အစမ်းဖတ်မှုတွေရှိခဲ့သလိုစစ်တပ်ရဲ့ဖိနှိပ်မှုနဲ့အခြေခံအခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေခဲ့တဲ့အကြောင်း Amnesty International အဖွဲ့ကြီးကမနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြပါရယ်ကုန်စည်နှုန်းစွန်းအင်လောင်စာဆေးတိုးမြင့်မှုတွေကြောင့်စျေးမာရေးနဲ့တခြားလူမှုရေးဆိုင်ရာကိစ္စတွေထိခိုက်ပြီးအသက်တဲတွေပုံမရင်ဆိုင်ရသလိုစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေကြောင့်အရက်သားတွေရာနဲ့တည်ဆုံးခဲ့ရတဲ့အခြေအနေနဲ့လူတွေအစုလိုက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတာတွေကိုအစီရင်ခံစာမှာဖော်ပြထားပါတယ်။အရက်သားတွေကိုပြစ်မှတ်ထားပြီးမစင်မကျင်ထိုးစစ်ဆင်ပစ်ခတ်မှုတွေနဲ့စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားတွေရာနဲ့ချီတည်ဆုံးခဲ့ရတာကိုအစီရင်ခံစာကအလေးပေးရေးသားပါတယ်။အတိုင်းအခံနိုင်ငံရေးခေါင်းဆောင်တွေလူအခွင့်အရေးလှုပ်ရှားသူစုစုပေါင်း1000ကျော်ကိုစွဲချက်တွေအမျိုးမျိုးတင်ပြီးတရားမျှတမှုမရှိတဲ့ရုံးတင်စစ်ဆေးမှုတွေနဲ့ထောင်ဒဏ်တွေအမျိုးမျိုးချမှတ်ခဲ့တာကိုလည်းထည့်သွင်းရေးသားထားတာပါ။အကျဉ်းဆောင်တွေထဲမှာလည်းဖမ်းဆီးခံရသူတွေပေါ်နှိပ်စက်ညှဉ်းပန်းမှုတွေရှိခဲ့ပြီး၄ဦးကိုနိုင်ငံရေးအရာအပြစ်ရှာတဲ့စွဲချက်တွေနဲ့ညှတာတဲ့ရုံးတင်စစ်ဆေးမှုတွေမပေးဘဲတည်တံစီရင်ခဲ့တဲ့အကြောင်း Amnesty International အဖွဲ့ကြီးရဲ့အစီရင်ခံစာမှာရေးသားထားပါတယ်ရှင်။